ရုရှားဂျေဇာတက်ခေါင်းဆောင်တည်ဆုံပြီးဒီတပ်သားတွေအနေနဲ့နိုင်ငံအပေါ်သစ္စာရှိကြောင်းဝန်ခံချက်ထိုးဖို့သမ္မတဗလာဒီမာပူတင်ကအမိန့်ထုတ်လိုက်ပါတယ်။ဒီဖာဂနာဂျေဇာတက်ခေါင်းဆောင်ရက်ကနီပရီကော်ရှင်တည်ဆုံမှုဟာအနောက်နိုင်ငံတွေခံမှန်းခဲ့တယ်လို့ရုရှားသမ္မတဗလာဒီမာပူတင်လက်ချက်မဟုတ်ဘူးလို့ထုတ်ပြန်ပြီးမှပဲဒီဝန်ခံချက်အမိန့်ကိုသမ္မတကိုယ်တိုင်မနေ့ကလက်မှတ်ထိုးထုတ်ပြန်လိုက်တာပါ။ကျေးဇာတက်ကောင်းဆောင်ပရီကော်ရှင်ဘိုရူးနေကလည်းတွက်ကြတည်ဆုံးမှုတဲ့တည်ဆုံးခဲ့တာဟာရုရှားသမ္မတလက်ချက်လို့ခံမှန်းတာဟာလုံးဝလိမ်ညာမှုကြီးတာဖြစ်တယ်လို့ရုရှားသမ္မတရုံးကမနေ့ကပဲထုတ်ပြန်ခဲ့တာပါအခုချိန်ထိတော့ရုရှားသမ္မတရုံးအနေနဲ့ဒီကျေးဇာတက်ကောင်းဆောင်ပရီကော်ရှင်တည်ဆုံးခဲ့မှုအသေးစိတ်အတိအကျအတည်ပြုပေးဖို့ညှဉ်းဆန်းထားပြီးဆေးဝါးစမ်းသပ်မှုရလဒ်တွေစောင့်ဖို့လိုသေးတယ်လို့သာထုတ်ပြန်ထားပါတယ်ရုရှားလေကြောင်းဌာနကတော့မော်စကိုမြို့အနောက်မြောက်ဘက်မှာဘိုရူးညားကညနေကပြက်ကြပြီးလိုက်ပါသူအားလုံးတည်ဆုံသွားတဲ့ပုဂ္ဂလိကဂျက်လီနဲ့မှာပရီကော်ရှင်ပါသွားခဲ့တယ်လို့အတည်ပြုခဲ့ပါတယ်။သမ္မတပူတင်ကိုယ်တိုင်လည်းဒီလင်းပြက်ကြတည်ဆုံခဲ့သူ10ဦးရဲ့မိသားစုတွေကိုဝန်ထဲစကားပါရမှာကနဦးသတင်းတွေရပရီကော်ရှင်နဲ့သူ့ရဲ့ဗက်ဂနာတပ်ဖွဲ့ထိပ်ပိုင်းအရာရှိတွေအားလုံးတည်ဆုံခဲ့တဲ့သဘောပြောခဲ့ပါတယ်။ဒါအပြင်လွန်ခဲ့တဲ့2လကရုရှားစစ်တပ်ကိုပြန်ပုံကန်ခဲ့တဲ့ဂျေဇာတက်ကောင်ဆောင်ပရီကော်ရှင်ဟာကြီးကြီးမားမားအမားကြီးကျွလွန်ခဲ့တယ်လို့လည်းသမ္မတပူတင်ကထည့်ပြောခဲ့ပါသေးတယ်။အမေရိကန်ထောက်လှမ်ရေးဌာနရဲ့ကနေဦးဆန်ဆက်ချက်အရတော့ပြက်ကျသွားတဲ့လေယာဉ်မှာပောက်ကွဲမှုဖြစ်အောင်ထမင်းလုဆောင်ခဲ့တာလို့အမည်မဖော်လိုတဲ့အမေရိကန်နဲ့အနောက်နိုင်ငံအရာရှိတွေကထုတ်ပြောထားပါတယ်ခင်ဗျာ။